အခုရက်ပိုင်းလူတွေအတော်လေးစိတ်ဝင်စားနေတဲ့ကိစ္စတစ်ခုကတော့ရန်ကုန်နေပြီးတော့အမြန်လန်းမိုင်းတိုင်၃လမ်းဘေးဝဲရတစ်ဖက်တစ်ချက်ကထောင်နဲ့ချီရှိတဲ့ကျူးကျော်တဲတွေကိုဖြိုဖျက်နေတဲ့ကိစ္စပါလေကူးမျိုးနယ်ထဲမှာရှိတဲ့အဲ့ဒီကျူးကျော်တွေမှာအင်ဂျီပေါင်း8000 8000မကရှိမယ်လို့ခန့်မှန်းထားကြပါတယ်ဇော်လာ၁၂ရက်နေ့ကစလို့အဲ့ဒီကျူးကျော်တဲတွေကိုမြို့ပြနဲ့အင်ယာဖွံ့ဖြိုးရေးဦးစီးဌာနကဦးဆောင်ပြီးနေ့စဉ်ရက်ဆက်ဖြိုဖျက်နေတာမှာဇော်လာ၁၅ရက်နေ့အထိအင်ဂျီ2000လောက်ဖျက်ဆီးပြီးပြီလို့သိရပါတယ်ရဲနဲ့အလုသမိုင်းအင်ယာ1000ဝန်းကျင်အသုံးပြုပြီးနေ့စဉ်ရက်ဆက်ဖြိုဖျက်ရင်တော့အဲ့ဒီဧရိယာကကျူးကျော်တဲတွေအားလုံးဖြိုဖျက်ပြီးဖို့ဆိုရင်အနည်းဆုံးနှစ်ပတ်ဝန်းကျင်လောက်ကြာမြင့်နိုင်ပါတယ်ဒီနေရာမှာမေးစရာမေးခွန်းတွေတတိကြီးပေါ်လာပါတယ်အစိုးရကတရားဝင်ခွင့်ပြုတာမျိုးမဟုတ်ပဲအဲ့ဒီနေရာမှာအဲ့လောက်များတဲ့ကျူးကျော်တွေဘာကြောင့်ပေါ်လာတာပါလဲဒီပြဿနာကိုစောစောမဖြေရှင်းပဲဘာကြောင့်ကာလအကြာကြီးပြစ်ထားပြီးအခုမှထရှင်းရတာလဲလေးသိန်းကျော်အရေးတွက်ရှိတဲ့ရန်ကုန်ကကျူးပြဿနာကိုဖြေရှင်းမဲ့ဆိုပြီးတိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကြွေးကြော်ထားတာကရောတကယ်ဖြစ်နိုင်ပါမလားဆိုတာတွေပဲဖြစ်ပါတယ်ကူရပါအဲ့ဒီပြဿနာအကြောင်းလေ့လာတင်ပြသွားပါမယ
်တကယ်တော့ရန်ကုန်ဧရိယာမှာကျူးကျော်တွေအများကြီးရှိပါတယ်အခုပြဿနာဖြစ်တဲ့နေရာမျိုးကတော့တစုတစည်းတည်းတွေ့ရလေးရှိတဲ့ကျူးတွေပါအခြားရက်ွက်တွေထဲမှာမြေရထားတန်လန်းနဘေးတွေမှာဌာနဆိုင်ရာမြေတွေပေါ်မှာဟိုတဲဒီတဲဟိုတလုံးဒီတလုံးဟိုတစုဒီတစုကျူးကျော်နေထိုင်တာမျိုးကလည်းအများကြီးရှိနေပါတယ်အဓိကပြဿနာကတော့အဲ့ဒီလိုကျူးကျော်တာကိုဘယ်သူကမှတာဝန်ယူတားဆီးတာမျိုးမရှိတဲ့ကိစ္စပါ။ဆိုင်နေလို့ထင်ရတဲ့စီပင်လိုရက်ွက်နဲ့ကျေးရွာအုပ်ချုပ်ရေးမှုလူမျိုးကလည်းကိုယ်နဲ့မဆိုင်သလိုဖာတိဖာတာနေနေကြတာကများပါတယ်။တကယ်တကယ်သွားပြီးဖြည့်ရှင်းရင်လည်းချီးမွမ်းခံရမှလည်းမဟုတ်ငွေရမှလည်းမဟုတ်ကျူးကျော်သူတွေကရံပြူရင်တောင်ခံရနိုင်တဲ့အနေအထားအောက်မှာဘယ်သူကမှသွားပြီးဟန်တားမနေကြပါဘူး။ဒီလိုနဲ့ရန်ကုန်မှာကျူးတွေတစ်နှစ်တခြားများလာတာဒီကနေ့အထိပါပဲဒါဆိုရင်ဘာကြောင့်အခုလှဲကူးမိုင်တိုင်၃ဧရိယာကကျူးတွေကိုရှင်းရတယ်လဲဆိုတာပါဒီဧရိယာမှာ Alliance Star ကုမ္ပဏီကစီမံကိန်းတစ်ခုအကောင့်ထဲဖော်စရာရှိလို့ကင်တွေကြတာဖြစ်ပါတယ်ကျူးတွေကိုဖြိုဖျက်ရတာကလည်းလွယ်တဲ့ကိစ္စတော့မဟုတ်ပါဘူးရဲတွေကလုံခြုံရေးလောက်ပဲယူပေးတာပါလုံအားပေးမဲ့ရွာသားတွေတရက်ကြက်ငွေ80001000လောက်ပေးပြီးငားရံလုတ်ကင်ကြရတာမျိုးပါလုံအားပေး900လောက်သုံးတယ်ဆိုရင်ပဲတရက်ကြက်ငွေ350ကျော်သုံးပြီးကျူးတွေကိုဖျက်ရတဲ့သဘောပါဒါမျိုးအစိုးရဘတ်ဂျက်ထဲမှာမရှိသလိုသုံးတဲ့အလေးထားလည်းမရှိပါဘူးစီမံကိန်းအကောင့်ထဲဖော်မဲ့ကုမ္ပဏီကပဲစိုက်ထုတ်သုံးဆွဲတယ်ဆိုတဲ့သဘောပါဒီပြဿနာကိုကြည့်ရင်ရန်ကုန်မှာဘာကြောင့်ကျူးတွေများလာသလဲဒီပြဿနာကိုဘာကြောင့်မကင်တွေ့ကြသလဲဆိုတာအဖြေသိနိုင်ပါတယ
်အခုလှဲကူးကထောင်နဲ့ချီတဲ့ကျူးတွေပြဿနာအဆောက်ကိုကောက်ရရင်အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့ KNUKNLAPC လို့ခေါ်တဲ့ငြိမ်းချမ်းရေးကောင်စီကနေအစပြုရမှာပါလူတချို့ဟာသူတို့ကိုသူတို့ငြိမ်းချမ်းရေးကောင်စီအဖွဲ့ကတာဝန်ရှိသူပါလို့ပြောအဲ့ဒီနေရာမှာမြို့ကွက်စ်ဖော်ထုတ်ဖို့အစိုးရကသူတို့ကိုခွင့်ပြုထားတယ်ဆိုပြီးခက်တီတီနဲ့မြို့ကွက်တွေတိုင်းမြို့ကွက်ရိုက်ယုံငန်းနေဖွင့်ပြီးအပီအပြင်းရောင်းစားနေကြတာပါအစိုးပိုင်းမှာဆိုရင်လမ်းတွေအတွက်ဘူလိုဇာနဲ့မြေထိုးတာတချို့နေရာတွေမှာဟန်ပြဓာတ်မီတိုင်တွေစိုက်ပြတာစီမံကိန်းရုံးဆိုပြီးဖွင့်ပြတာဆိုင်းဘုတ်တွေထောင်တာအဲ့လောက်ထိလုပ်ပြခဲ့တာဖြစ်ပါတယ်အဲ့ဒီထဲမှာတကယ်မသိနားမလဲနေစရာမရှိလို့ကိုရှိတာလေးချစ်ချုပ်စုဆောင်းဝယ်ယူခဲ့တဲ့ပြည်သူတွေပါသလိုမြေတကွက်သိန်း30 30သိတ်ဈေးမကြီးခင်ရင်းတာရှုံးလဲပြဿနာမရှိတကယ်သာအာမခံချက်ရှိတဲ့မြေကွက်တွေဖြစ်လာရင်အတော့ကိုမျက်မှောက်ပဲဆိုပြီးဝယ်ယူစုဆောင်သူတွေလည်းရှိခဲ့ကြပါတယ်နောက်ဆုံးတော့တယောက်နဲ့တယောက်အဆင်ဆင်လက်လွဲရောင်းချသည့်အထိဖြစ်ခဲ့ကြတာပါဘလို့ပဲဖြစ်ဖြစ်နောက်ဆုံးအစိုးရကအဲ့လိုကျူးတွေကိုဖျက်သိမ်းတဲ့အခါမြေကွက်တွေကိုလက်ဝယ်ပိုက်မိသူတွေပဲဆုံးရှုံးကြရတာဖြစ်ပါတယ
်ကျူးတွေနဲ့ပတ်သက်ရင်ပြီးခဲ့တဲ့2016ခုနှစ်မေလ26ရက်နေ့တုန်းကရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြောခဲ့တဲ့မှတ်ချက်စကားအတော်ကြရက်ရိုက်ခဲ့ပါတယ်သူပြောခဲ့တာကတကယ်နေစရာမရှိလို့ကျူးကျော်နေကြသူတွေကိုစနစ်တကျစည်ရင်းကောက်ပြီးမှတ်တမ်းတင်ထားမယ်။အဲ့ဒီလူတွေကိုနေစရာအလုတ်ကင်အစိုးရကဖန်ပြီးပေးမယ်။တကယ်ကျူးကျော်မဟုတ်ပဲဟိုနေရာလိုက်နေရဦး၊ဒီနေရာလိုက်နေရဦး၊လုံနေတဲ့သူတွေကိုတော့ဖော်ထုတ်အရေးယူသွားမယ်ဆိုတဲ့စကားပါ။အဲ့ဒီနောက်ပိုင်းကျူးကျော်စည်ရင်းကောက်ယူတာ၊ digital တက်သေးကန်ကပ်ပြားတွေလုတ်ပေးတာစတာတွေအကောင့်ထဲပေါ်ပါတယ်။စီးအရကျူးကျော်၄သိန်းကျော်ရှိတယ်ဆိုပေမဲ့စစ်စစ်ပေါက်ပေါက်ကောက်ရင်အဲ့ဒီထက်အများကြီးပိုမှားပြေးကြပါတယ်ဝင်းကြီးချုပ်ကအဲ့ဒီမှတ်ချက်စကားပြောပြီးနောက်ပိုင်းကျူးတွေပိုများလာတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာပါတယ် ဝင်ကြီးချုပ်ဦးဖြိုးမင်းသိန်းပြောတဲ့အထက်ကျူးတွေကိုနေစရာနဲ့အလုတ်ကင်ဖန်တီးပေးမယ်ဆိုတဲ့အချက်ပါပါတယ်။တကယ်တော့မြန်မာနိုင်ငံမှာအလုတ်ကင်လိုအပ်နေတာကျူးတော်တွေမှမဟုတ်ပါဘူး။တန်းနဲ့ချီတဲ့နိုင်ငံသားတွေပြည်ပထွက်ရရအလုတ်လုပ်နေကြရတာဖားကန့်လူခန်းဒီလူကြောက်စိမ့်မော်တွေရွှေလုတ်ကွက်တွေမှာတိမ့်နဲ့ချီသွားပြီးအသက်နဲ့ရင်အလုတ်လုပ်နေကြရတာကိုကြည့်ရင်အလုတ်ကင်လိုအပ်ချက်ဘလောက်ကြီးမားသလဲခံမနိုင်ပါတယ်။ဒီကြားတဲ့ကျူးတွေကိုအစိုးရကအလုတ်ပေးမယ်ဆိုတော့ဘယ်သူမဆိုကျူးပြစ်ချင်စိတ်ပေါက်သွားမှာအသေးချပါပဲဒီထက်ပိုတဲ့ဂရိစကားကတော့နေစရာစီစဉ်ပေးမယ်ဆိုတာပါတကယ်တော့မြန်မာနိုင်ငံမှာတလကျပ်ငွေ5သိန်း10သိန်းဝင်ငွေရှိတဲ့လူလက်တန်းစားအောက်လွှာမိသားစုတွေတောင်အိမ်ပိုင်ရာပိုင်နေစရာရှိကြတာမဟုတ်ပါဘူးအဲ့ဒီလိုလူတွေတောင်လက်လန်းမမီသေးတဲ့အနေအထားမျိုးမှာနေစရာဖန်ပြီးပေးမယ်ဆိုတာကတော့မယောင်ရာစီလူစိတ်ကူးရင်တာပဲဖြစ်ဖို့များပါတယ
်တကယ်တော့မြန်မာနိုင်ငံကကျူးကျော်ပြဿနာဆိုတာဟာစီးပွားရေးကျဆင်းခြင်းအလုပ်ကန်ရှားပါခြင်းပြည်သူလူထုဆင်းရဲခြင်းကနေပေါက်ဖွာလာတဲ့နောက်ဆက်တွဲပြဿနာတစ်ခုပါကျူးပြဿနာသူကြီးပဲဖြစ်ရှင်းလို့ဘယ်လိုမှပြေလည်နိုင်စရာမရှိပါဘူးတိုင်းပြည်စီးပွားရေးကောင်းအောင်လုပ်ဖို့အလုပ်ကန်အခွင့်အလမ်းပေါ်များအောင်ဖန်ပြီးပေးဖို့ပြည်သူတွေဝင်ငွေကောင်းလာပြီးနေထိုင်စရာအိမ်ခန်းပိုင်ဆိုင်နိုင်တဲ့အနေအထားရောက်အောင်စီမံပေးဖို့စာရာဒီအရင်လောက်ရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။